မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုတရုတ်ကထောက်ခံပံ့ပိုးမဲ့အကြောင်းနဲ့ဒေတာရင်းအာဆီယံအဖွဲ့ကြီးရဲ့မြန်မာအရေးအပြေးရှာနိုင်အောင်ဂျိုးပန်းမှုတွေကိုထောက်ခံတဲ့အကြောင်းတရုတ်နိုင်ငံညာရေးဝန်ကြီးဝန်ကြီးကဒီကနေ့ထိုင်းနိုင်ငံချင်းမိုင်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်။中方愿同各方一道发出支持缅甸止战维稳、保障人民安全、反对外来干涉的。
မြန်မာနိုင်ငံပဋိပက္ခတွေအစုံတပ်ဖို့ပြည်သူတွေလုံခြုံဖို့နဲ့ပြည်ပဝင်ရောက်ဆွတ်ဖက်မှုတွေကိုဆန့်ကျင်ဖို့ပုံတူညီတဲ့အသက်တမ်းနဲ့ထွက်အောင်တရုတ်နိုင်ငံကအဖွဲ့အားလုံးနဲ့လက်တွဲကြိုးပမ်းသွားဖို့လိုလားတဲ့အကြောင်းမြန်မာမပါဘဲအာဆီယံမိသားစုမဖြစ်နိုင်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကပြောဆိုပါတယ်။မြန်မာအရေးအာဆီယံအဖွဲ့ကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေအကောင့်ထည့်ဖော်ဖို့အာဆီယံရဲ့နည်းလမ်းနဲ့အညီအပြေရှာနိုင်ရေးကြိုးပမ်းမှုတွေကိုထောက်ခံတဲ့အကြောင်းလဲနိုင်ငံရဲ့ဝန်ကြီးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံတည်ငြိမ်ရေးပြင်လဲသင့်မြင့်ရေးနဲ့ဖွံ့ဖြိုးရေးအတွက်အဖွဲ့အစည်းအလုံးကအပြုသဘောလှုပ်ဆောင်မှုမျှော်လင့်တဲ့အကြောင်းလဲပြောပါရယ်နဝမအကြိမ်မြောက်လန်ချန်းမဲကောင်ပူပေါင်းဆောင်ရည်နိုင်ငံဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံရဲ့ဝန်ကြီးကထိုင်းနိုင်ငံမှာရောက်နေတာပါဒီခီးစင်မတိုင်ခင်ကမြန်မာနိုင်ငံနေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့ဆုံခဲ့ပါရယ်ရှင်